This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းအဘာဝဘေးစိတ်အာဏာရှင်မျိုးတို့ကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG မှဥစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်ဒီကနေ့2024ခုနှစ်အောက်တိုဘာလ17ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်ခုပထမဆုံးဗီဒီယို NUG စီးရီးသတင်းကောက်နှုတ်ချက်ကိုဂျန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
ရေဒီယိုညူဂျီသောရဆင်များမင်္ဂလာပါခင်ဗျာကုချင်ဆပြီး2024ခုနှစ်အောက်တိုဘာလ17ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ဂျန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့အမှတ်1စစ်ဒေသရှိပြည်သူ့ကာကွယ်ရေးတပ်မတော် PDF တန်ရင်တပ်ဖွဲ့များပြည်သူ့ကာကွယ်ရေးဖွဲ့ပကဖတပ်ဖွဲ့များကိုကာကွယ်ဝင်ကြီးအကွင်းစင်းစစ်ဆေးတဲ့သတင်းပဲဖြစ်ပါတယ်ကာကွယ်ဝင်ကြီးဦးရင်မောဟာအမှတ်1စစ်ဒေသရှိပြည်သူ့ကာကွယ်ရေးတပ်မတော် PDF တန်ရင်တပ်ဖွဲ့များပြည်သူ့ကာကွယ်ရေးဖွဲ့ပကဖတပ်ဖွဲ့များကိုကွင်းစင်းစစ်ဆေးခဲ့တယ်လို့အော်တိုဘာလ17ရက်မှာစကိုင်းတိုင်းပကဖကအသိပေးဖော်ပြပါရတယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနကာကွယ်ဝင်ကြီးဟာအမတ်1စစ်ဒေသရှိပြည်သူ့ကာကွယ်ရေးတပ်မတော် PDF တရင်တပ်ဖွဲ့များပြည်သူ့ကာကွယ်ရေးဖွဲ့ပကဖတပ်ဖွဲ့များကိုကွင်းစင်းစစ်ဆေးစဉ်မှတ်တမ်းတပ်ပုံလို့ဖော်ပြပါရတယ်လက်ရှိမှာပြည်သူ့ကာကွယ်ရေးတပ်မတော် PDF များဟာစုဖွဲ့မှုအရခရိုင်အခြေပြုတရင်များမှနယ်မြေတိုက်ပွဲဝင်နိုင်တဲ့အဆင့်သို့တက်လှမ်းလာခဲ့ပြီဖြစ်ပါတယ်ခင်ဗျာအခုတကစစ်ကောင်စီကပင်လယ်ဘူးမြို့မကြရေးလေချောင်းကနေဘုံလုံး 9,000 ကျော်ကျဲချတိုက်ခတ်ခဲ့တယ်လို့အမှတ်1စစ်ဒေသထုတ်ပြန်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။အကြမ်းဖက်စစ်ကောင်စီကပင်လယ်ဘူးမြို့မကြရေးအင်အား800ခန့်နဲ့ခုခံခဲ့ပြီးလေချောင်းကနေဘုံသေး 9,000 ကျော်ကျဲချတိုက်ခတ်ခဲ့ပေမဲ့မြို့ကာကွယ်တပ်ဖွဲ့ PDF တွေအောင်မြင်စွာသိမ်းပိုက်နိုင်ခဲ့တယ်လို့အမှတ်1စစ်ဒေသကဒီကနေ့အောက်တိုဘာလ17ရက်မနက်စောပိုင်းမှာထုတ်ပြန်ပြောဆိုလိုက်ပါတယ်။ပင်လယ်ဘူးမြို့သိမ်းတိုက်ပွဲမှာအရင်ကတည်းကအခြေချနေတဲ့စစ်အာအပြင် MI-17 နဲ့22ကြိမ်အင်အားဖြစ်တင်းခဲ့တာကြောင့်ခလာရ50ခလာရ89ခလာရ301ခလာရ305ခမာရ16ခမာရ101ခမာရ111ခမာရ363ခမာရ368ခမာရ904နဲ့ရဲနဲ့ရှမ်းပြည်တပ် SNA တပ်မဟာ614ပူးပေါင်းအင်အားနဲ့ဆိုရင်အင်အား982ဦးထိရှိခဲ့တယ်လို့ဆိုပါတယ်အခုလိုအင်အား800နီးပါးရှိတဲ့စစ်ကောင်စီတပ်ဖွဲ့ကိုကောလင်းခရိုင်အထူးစစ်ဆင်မှုကုတ်ကဲမှုနဲ့ကာတုံလုံးခရိုင်အထူးစစ်ဆင်ရုံးဖွဲ့ကောလင်းခရိုင်ကုတ်ကဲရုံးကောလင်းခရိုင်တရင်တနှင့်34အမှတ်1စစ်ဒေသတိုက်ခိုက်ရေးဖွဲ့လက်နက်ကြီးဖွဲ့အထူးလှုပ်ရှားတရင်တနှင့်480အမှတ်1နှင့်ရွှေဘိုခရိုင်ကုတ်ကဲရုံးဖွဲ့တမူးခရိုင်တရင်3မော်လိုက်ခရိုင်တရင်တနှင့်4ကလေးခရိုင်တရင်14ရင်းမပင်ခရိုင်တရင်14ရမေပင်ခရိုင်ထုံနှုတ်တပ်ဖွဲ့မုံရခရိုင်တရင်ခုနှစ်စကိုင်းခရိုင်ထုံနှုတ်တပ်ဖွဲ့ကွန်မန်ဒိုတရင်ဗျူဟာ41 42 45 49 53တရင်များစကိုင်းတိုင်းတဲ့ကကောလင်းခရိုင်နဲ့ရွှေဘိုခရိုင်ပင်လယ်ဘူးမြို့နယ်ကောလင်းမြို့နယ်ဝမ်းသူမြို့နယ်ပကပ်ဖကံဘလူခရိုင်ပကပ်ဖလှူရှားဖွဲ့ကောလင်းခရိုင်ပင်လယ်ဘူးမြို့နယ်ကောလင်းမြို့နယ်ဝမ်းသူမြို့နယ်ပလပ်ဖဒရုန်းအဖွဲ့တွေဖြစ်ကြတဲ့အမတ်1စစ်ဒေသစကိုင်းတိုင်း PDF တာဝန်ခံရုံးရွှေဘိုခရိုင်ပကပ်ဖပင်လယ်ဘူးမြို့နယ်ပကပ်ဖကောလင်းမြို့နယ်ပကပ်ဖဝန်တော်မြို့နယ်ပကပ်ဖပူပေါင်းဖွဲ့တို့ကအောင်မြင်စွာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့အသိပေးထားပါတယ်။ဒီတိုက်ပွဲမှာရန်သူစစ်ကောင်စီဘက်က80ခန့်တေဆုံးပြီး295ဦးပျောက်ဆုံးက225ဦးထိခိုက်ဒဏ်ရာရသွားတယ်လို့လည်းပြောပါတယ်။ဒဏ်ရာရသူတွေထဲမှာ60ဦးကစိုးရိမ်ရပြီးအမတ်တစ်စစ်ဒေသထံအလင်းဝင်လာသူ48ဦးရှိကစစ်တုံးမှန်းဖြစ်102ဦးဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကြမ်းဖက်စစ်ကောင်စီဟာတော်လိုင်းတပ်ဖွဲ့တွေမြို့သိမ်းတိုက်ပွဲဆင်နွှဲနေချိန်မှာ Y8, Y12, Yak 130, Mix 29, FTC 2000G, KAW, MI2, MI17, MI35 ကင်းထောက်လေယာဉ်တို့နဲ့အကြိမ်680ကျော်လာရောက်ပြီးဘုံသီးအလုံး9000ကျော်ကျဲချတိုက်ခိုက်ခဲ့တယ်လို့လည်းဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာ မူရစေသုံးဆွဲထားတာကိုတွေ့ရပြီးစစ်တပ်အဓိကအခြေပြုစကန်ဖြစ်တဲ့ရဲစခန်းတွင်းကနေတပိဒါကန်ရှိတဲ့ဗိမ်းမဲ့အထုပ်18ထုပ်ဗိမ်းမြူဆက်ပြာကွက်1352ခုဗိမ်းမြူထုပ်သေး1285ခုကိုသိမ်းဆည်းရရှိခဲ့တယ်လို့လည်းထပ်ပြီးအသိပေးထားပါတယ်ဒါပြင်လက်ကောက်ဆိုင်ရှိတဲ့ကြောင်စိန်တုံ234ခု Starlink အစုံတစ်ခုအထိုင်ဂျမ်မာ5ခု ဂျမ်မာဘက်ထရီ5ခု ဂျမ်မာဘက်ထရီအားသွင်းခုံအစုံ4ခုကြောလွယ် drone shooter gun 4စုံ drone shooter gun tablet တစ်ခု drone သေးတစ်ခုဆက်သွယ်ရေးဆက်အစုံ8ခုဆက်သွယ်ရေးဆက် power supply လက်လက်9ခုလက်ဝဲစစ်တပ်တာဘုံတစ်ခုတင်းစီရမိခဲ့တယ်လို့လည်းအမတ်တစ်စစ်ဒေသထုတ်ပြန်ကြေညာသိရပါတယ်ပင်လယ်ဘူးမြို့သိမ်းတိုက်ပွဲဟာ9ချိန်မြောက်မြို့သိမ်းတိုက်ပွဲဖြစ်ပြီးတိုက်ပွဲတွေမှာအသက်ဆုံးခဲ့ကြတဲ့ပြည်သူကာကွယ်ရေးဘော်တွေနဲ့ကိုခနာအစိပ်ပိုင်းဆုံးရှုံးခဲ့ရတဲ့ရဲဘော်တွေကိုလေးစားဂုဏ်ပြုကြောင်းအမတ်တစ်စစ်ဒေသကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ဘူးဒီတော်မြို့နယ်မှာဝါခုတ်သွားတဲ့ရသနှိုးကို ARS အဖွဲ့ကတပ်ဖြတ်ကအလောင်းဖြောက်ခဲ့တယ်လို့ EE ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ရခိုင်ပြည်ဘူးဒီတော်မြို့နယ်အတွင်းဝါခုတ်သွားတဲ့ရသပြည်သူနှိုးကို ARS လက်နက်ကိုင်တပ်ကတပ်ဖြတ်ကအလောင်းဖြောက်ခဲ့တယ်လို့ရခိုင်တပ်တော် EE ကထုတ်ပြန်ပြောဆိုလိုက်ပါတယ်ဘူးဒီတော်မြို့အမှတ်နေရက်ကွယ်ရွာသိရွာကအသက်68နှစ်နဲ့65နှစ်အရွယ်မျိုးသားနှစ်ဦးဟာအော်တိုဘားလ9ရက်နေ့မနက်ပိုင်းကဂုံနာကြီးရွာဘက်ကိုဝါခုတ်ဖို့ထွက်သွားရကပျောက်ဆုံးနေတာကြောင့် AA ရဲ့အာရခပြည်သူလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံရှာဖွေခဲ့တယ်လို့ဆိုပါတယ်အခုလိုရှာဖွေခဲ့ရမှာပျောက်ဆုံးနေသူနှစ်ဦးရဲ့ရုပ်လောင်းတွေကိုအော်တိုဘားလ10ရက်မနက်မှာဂုံနာမွတ်စလင်ရွာကနေနေအိမ်ခြံဝဲတစ်ခုမှာခေါင်းဖြတ်အသက်ခံထားရပြီးရင်းမြုပ်ထားတာကိုတွေ့ရတယ်လို့ AA ကထုတ်ပြန်ကြေညာသိရပါတယ်တေဆုံးသူတွေရုပ်လောင်းတွေကိုအာရခပြည်သူတော်လိုင်းအစိုးရDLEPS ရဲ့အာရခပြည်သူလုံခြုံရေးတပ်ဖွဲ့ဝင်များအုတ်ချုပ်ရေးဘက်ဆိုင်ရာဝန်ထမ်းများနဲ့မှုကင်းဆိုင်ရာဆေးဘက်ဝန်ထမ်းတွေပါဝင်တဲ့ပူးပေါင်းအဖွဲ့ကတွားရောက်တူးဖော်ပြီးလိုအပ်တဲ့စစ်ဆေးမှုတွေကိုပြုလုပ်ခဲ့တယ်လို့အသိပေးထားပါဗျ။အဲဒီနောက်အသက်ဆုံးမသွားခဲ့သူနှစ်ဦးရဲ့မိသားစုဝင်တွေကိုအကြောင်းကြားပြီးအလောင်းတွေရနေရာနီးမှာပဲကောင်းမွန်စွာပြန်လည်မြေမြုပ်တချို့ပေးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါဗျ။လက်ရှိမှာအပြစ်မဲ့ရွာသားနှစ်ဦးကိုတပ်ဖြတ်သွားတဲ့ ARSA Mosley အကြံဖက်လက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုလိုက်လံရှာဖွေနေတယ်လို့လည်းအေအေကပြောပါတယ်ပြောင်းဆုံးနေတဲ့ရသနှိုးကိုအာရခပြည်သူလုံခြုံရေးအထောက်အကူပြုဖွဲ့ဝင်တွေအော်တိုဘားလ9ရက်နေ့ကစပြီးရှာဖွေခဲ့ရမှာ ARSA ဖွဲ့ရဲ့ချုံခိုတိုက်ခတ်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တဦးကြာဆုံးက2ဦးဒဏ်ရာရခဲ့တယ်လို့ EE ကအော်တိုဘားလ10ရက်မှာအသိပေးထားပါတယ်။အော်တိုဘားလ6ရက်ကလည်းမောင်တော်မြို့တောင်ပြူကနေအခြေခံစားသောက်ကုန်ပစ္စည်းတွေဝယ်ပြီးပြန်လာတဲ့ရသ6ဦးပါကားကို ARSA ကချုံခိုပစ်ခတ်ခဲ့တာကြောင့်မြို့သမီးတူတေဆုံးက4ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါရီရာရှိမြို့နယ်မှာစစ်ကောင်စီက drone နဲ့ထမံဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာပြည်သူတချို့ဒဏ်ရာရတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။ပဲခူးတိုင်းရီရာရှိမြို့နယ်မှာစစ်ကောင်စီတပ်က drone နဲ့ထမံဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူအချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။အော်တိုဘားလ9ရက်ညနေပိုင်းမှာစစ်ကောင်စီကရီရာရှိမြို့နယ်ထဲကရွှေတောင်ရွာဟောင်းတင့်နသားရွာသားရွာတွေကို drone နဲ့ဘုံကျဲချခဲ့တာလို့ရီရာရှိ Township Information ကလည်းအော်တိုဘားလ10ရက်မှာအသိပေးထားပါတယ်။ဒီတက္ကသိုလ်တွေနဲ့ပတ်သက်လို့ရီတာရှင်မြို့နယ်ပြည်သူ့ကာကွယ် PDF တရင်3931တက်ခွဲလေးကသတင်းပြန်ကြားရေးတာဝန်ခံကလည်းအတည်ပြုထားပါဗျ။စစ်ကောင်စီတပ်ဖွဲ့ဟာစစ်တောင်းမြေနောက်ဘက်ကန်ကျွန်းတော်ကုန်းနဲ့နှောပင်ကျေးရွာဘက်ကို drone တင်ဆောင်လာတဲ့ကားနဲ့ဝင်ရောက်လာပြီးမိချောင်းဝိုင်းအုပ်စုရွှေတောင်ရွာဟောင်းကို drone နဲ့ပုံကျဲခဲ့တာကြောင့်ရွှေတောင်ရွာဟောင်းကနေတလုံးပေါ်ကျန်းရောက်ပေါက်ကွဲခဲ့ပြီးမြို့သမီးတူပါဝင်3ဦးထဏ်ရခဲ့တယ်လို့ရီတာရှင် Township Information ကဖော်ပြထားပါဗျ။ဒါပြင်တနသာစီပင်ကျောင်းအနီးကိုလည်းဘုံသီးထပ်မံကျဲချခဲ့ရမှာအင်တလုံးပြစီခဲ့ပြီးရွာသားရွာကရေစင်အနီးညနေ9နာရီခန့်ကဘုံဒီကျဲချခဲ့ရမှာတော့ကလေးငယ်တူဦးထမ်းရသွားတယ်လို့ဆိုပါတယ်။ရွှေဆောင်ရွာဟောင်းကိုည7နာရီချိန်က drone နဲ့ဘုံဒီကျဲချရမှာတော့ထိခိုက်မှုမရှိခဲ့ဘူးလို့သိရပါတယ်။အခုလိုစစ်ကောင်စီဘက်က drone နဲ့ဘုံကျဲတာကြောင့်လက်နက်ကြီးနဲ့ပစ်ခတ်တာတွေဇက်တိုက်ပစ်လို့နေတာကြောင့်ပြည်သူလူထုအနေနဲ့ပေါက်ကွဲသံတွေကောင်းကင်ကလာတဲ့ပန်ကာဒလတ်ဇံတွေကြားတာနဲ့မိမိတို့နေအိမ်နဲ့လုံခြုံစိတ်ချတဲ့နေရာတွေမှာနေထိုင်ကြဖို့ရီတာရှိ Township Information ကသတိပေးထားပြီးလမ်းပေါ်မှာကလေးသင်ငယ်တွေကိုလှုပ်မထားဖို့မြစ်တာရက်ခံပန်ကြားထားပါတယ်။ရီရာရှိချေးဆိုင် PDF တပ်ဖွဲ့တွေစတေမလာအတွင်းကစစ်ကောင်စီစစ်ကြောင်းတွေကိုကြားပြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဘက်က drone နဲ့တုံးပြီးဘုံသီးချတိုက်ခိုက်တာတွေဇက်တိုက်လုံလာတာကြောင့်အရသာပြည်သူတွေထိခိုက်နေတာပဲဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့တီဘောနဲ့နောင်ချိုမှာတိုက်ပွဲတွေပြင်းထန်နေစေလို့ TNL ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကတီဘောမြို့နယ်နဲ့နောင်ချိုမြို့နယ်မှာတောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေစေလို့ TNLA ကသတင်းထုတ်ပြန်ပါတယ်။တစ်ဆယ်နှစ်ကုန်စစ်စီရင်ဒုတိယပိုင်းရဲ့တရားရှင်မြောက်စစ်စီရင်အခြေအနေကိုဖော်ပြရမှာအခုလိုပဲထည့်သွင်းထုတ်ပြန်ထားတာဖြစ်ပါတယ်။တီဘောမြို့ကစစ်ကောင်စီတပ်ခလာရ23တပ်စခန်းနေရာနဲ့နောင်ချိုမြို့ကစစ်ကောင်စီအမြောက်တပ်354တပ်စခန်းနေရာတွေမှာတိုက်ပွဲတွေပြင်းထန်နေတယ်လို့သိရပါတယ်။တိုက်ပွဲဖြစ်နေတဲ့တီဘောမြို့ကိုစစ်ကောင်စီတပ်က Jet Fighter နဲ့၄ချိန် ဝိုင်တွဲနဲ့တစ်ကြိမ်ဘုံ6လုံးလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့ TNL ကအသိပေးပါတယ်စစ်ကောင်စီဟာခလာရ23တက်စကန်နီယာကိုအရင်နေ့တွေမှလိုပဲထုံးဖို့ရင်ဝိုင်တွဲနဲ့ဆက်တစ်ကြိမ်တိုင်တိုင်လက်နက်ခဲယံတွေလာရောက်ကျဲချခဲ့တယ်လို့သိရပါတယ်တီဘောမျိုးကစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်စခန်းဖြစ်တဲ့ခလာရ23တပ်မှတိုက်ပွဲဖြစ်နေချိန်မှာစစ်ကောင်စီကဇီဝအချင်းတော်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အကျဉ်းတော်ပါဝင်အိမ်ခုနှစ်လုံးပျက်စီးသွားတယ်လို့ရှေ့တန်းစစ်မြေပြင်မှာရှိနေသူတွေရဲ့အဆိုကိုကိုးကားပြီးရွှေပြည်မြေသတင်းဌာနကနေဖော်ပြထားပါတယ်။ခလာရ23တပ်ကအရာရှိတွေနဲ့မိသားစုဝင်တွေကိုစစ်ကောင်စီကအော်တိုဘားလ10ရက်နေ့မှာရဟန်းရင်9ဆင်းနဲ့လာခေါ်သွားတယ်လို့လည်းသိရပါတယ်။အဲ့ဒါနဲ့ပတ်သက်လို့စစ်တပ်ထောက်ခံခဲ့သူအချို့ကတော့တီဘောမှာတိုက်ပွဲတွေပြင်းထန်နေပြီးတပ်တွင်းမိသားစုတွေကိုစစ်ကောင်စီကလေရင်နဲ့ခေါ်ထုတ်သွားပြီးဖြစ်တယ်လို့ပြောဆိုနေတာလည်းရှိပါတယ်။အလားတူနောင်ချုံမြို့ဗန်ပွေးရွာကနေရေမောင်းတဲ့ရွာနဲ့ဂံကောင်ရွာဘက်ကိုစစ်ကောင်စီတပ်ကဟာဝဇော်လက်နက်ကြီးနဲ့တကြိမ်ဘုံသုံးလုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတကရေဦးမြို့အထွက်မှာရှိတဲ့စစ်ကောင်စီဂိတ်ကိုဒရုန်းနဲ့ဘုံသီးချတိုက်ခိုက်တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးကြပါမယ်စကန်တိုင်းရေဦးမြို့အနောက်ဘက်အထွက်မှာရှိတဲ့ရွှေကြီးမြင့်စစ်တပ်စစ်ဆေးဂိတ်ကို fixed wing ဒရုန်းနဲ့တုံးပြီးဘုံသီးလေးလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ပြည်သူ့ကာကွယ်အဖွဲ့ရေဦးကပြောပါတယ်မနေ့ကအော်တိုဘားလ10ရက်နေ့မွန်လယ်12နာရီခွဲချိန်မှာပြည်သူ့ကာကွယ်တပ်ဖွဲ့ရေဦးကရွှေကြီးမြင့်စစ်တပ်ဂိတ်ကို fixed wing drone အနေနဲ့ဘုံသီးချတိုက်ခတ်ခဲ့တာလို့ဆိုပါတယ်တိုက်ခတ်မှုပြီးချိန်မှာရွှေကြီးမြင့်စစ်တပ်ဂိတ်မှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တန်းပစ်ခတ်တာတွေရှိပေမဲ့ပြည်သူ့ကာကွယ်ရေးဝန်တွေအထူးကဲမရှိစုခွာနိုင်ခဲ့တယ်လို့လည်းအသိပေးထားပါတယ်ဒါဟာရွှေဘုခဲအမှတ်စလေးတပ်ရင် drone တပ်စုရဲ့လှုပ်ရှားမှုကိုအသိပေးတာဖြစ်ပြီးတော်လိုင်းရေးမှာမဆုံမနစ်တဲ့ခွန်အားနဲ့စူးစမ်းနေတယ်ဆိုတာပြည်သူလူထုသိစေဖို့နဲ့အင်အားတစ်ခုဖြစ်စေဖို့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှိဖို့ခဲအမှတ်စလေးတိုင်ရင်ဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ရေဦးဟာအခုလ9ရက်နေ့ကလည်းရေဦးမြို့နယ်ပတ်ကဖာနယ်တူရေဦးမြို့နယ်အရှင်းမြောက်ဘက်မှာရှိတဲ့အောင်သာပြည်ရွာကစစ်တပ်ထိုင်းစကန်ကို fixed wing drone နေနဲ့ဘုံဒီကိုလုံးကျဲချတိုက်ခိုက်ခဲ့တယ်လို့အော်တိုဘားလ2ရက်နေ့ကလည်းရေဦးမြို့မှာရေစကန်ကို fixed wing drone နေနဲ့ဘုံဒီ6လုံးကျဲချတိုက်ခိုက်ခဲ့ရမှာစစ်သား4ဦးသေဆုံးက6ဦးပြင်းထန်ဒဏ်ရာရခဲ့ပြီးလိုင်းကမ်းမီးလောင်ပျက်စီးအောင်ဆွမ်းဆောင်နိုင်ခဲ့ပါတယ်ခင်ဗျာအခုဆက်လက်ပြီးဒီသာရင်းတလိုင်းအင်အားစုတွေပုံမအကောင်းလာစေဖို့ကံကောခရိုင်ကတရင်ငားရဲစူပေါင်းလေးချင်းတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။မကွေးတိုင်းနဲ့ချင်းပြည်နယ်အစပ်မှာဒီသာရင်းတလိုင်းအင်အားစုတွေကြားပုံမကြစ်လက်အကောင်းလာစေဖို့ကံကောခရိုင်ကတရင်ငားရဲစူပေါင်းလေးချင်းမှုတွေလှုပ်ဆောင်ခဲ့တယ်လို့ The Youth Force Saw and Tautu ကအသိပေးထုတ်ပြန်ပါတယ်။ကံကောခရိုင်တရင်ငားရဲစူဖွဲ့မှုကိုပြည်သူတွေကိုအသိပေးထုတ်ပြန်ခြင်းဆိုပြီးအော်တိုဘားလ10ရက်နေ့မှာထုတ်ပြန်ထားတာဖြစ်ပါတယ်။ကံကောခရိုင်ထဲမှာရှိတဲ့ခရိုင်အမှတ်73 55 16 19 18စတဲ့တရင်တွေကဒေသတွင်းတော်လိုင်းအင်အားစုများပုံမှုကြစ်လက်အားကောင်းလာစေဖို့ရည်ရွယ်ပြီးအခုနှစ်ဇူလိုင်လ24ရက်နေ့ကစလို့စုဖွဲ့လက်ချင်းမှုတွေဆောင်ရွက်ခဲ့ကြပြီးခရိုင်ကိုကန့်မှုလမ်းညွှန်ချက်နဲ့အညီတိုက်ပွဲအချို့ကိုလည်းဖော်ဆောင်ခဲ့ပြီးဖြစ်တယ်လို့အသိပေးထားပါတယ်။ဒါပြင်အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ဝန်ကြီးဌာန MOD ကချက်မှတ်ထားတဲ့ရဲဘော်တွေလိုင်းနာရမယ့်စစ်တီတော်ကျင်းဝစီမင်းတွေကိုလည်းတရင်ငားရဲစုဖွဲ့မှုအခြေအနေနဲ့နေရာနှစ်ခုမှာတင်နေပို့ချပြီဖြစ်တယ်လို့လည်းအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့မေးစင်ရန်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG တောက်တာရှင်များရှင်ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျမຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါရှင်2024ခုနှစ်အောက်တိုဘာလ17ရက်နေ့ Radio NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဦးမြို့နယ်တွင်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးပြည်သူများကြာဆုံးရဲပေါ်များ drone တိုင်ရင်တွင်တာဝန်ထမ်းဆောင်နေသောရဲပေါ်များအားထောက်ပံ့ငွေချီးမြှင့်ငွေများပေးအပ်တဲ့သတင်းကိုဦးစွာတင်ပြပေးပါမယ်စကိုင်းတိုင်းရွှေဘုခရိုင်ခင်ဦးမြို့နယ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကျေးရွာပြည်သူ့အုပ်ချုပ်ရေးအဖွဲ့များကျေးရွာပြည်သူ့ကာကွယ်ရေးအဖွဲ့များကိုအော်တိုဘား9ရက်နေ့မှာစစ်ကောင်စီ drone ချတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ကျေးရွာတရွာမှာပြည်သူ၄ဦးက2ဦးလျင်ငွေကျပ်5,000ထိခိုက်မှုများသောပြည်သူ2ဦးအားငွေကျပ်3,000ဖြင့်စုစုပေါင်းထောက်ပံ့ငွေကျပ်3,000အားလကောက်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိခဲ့သောကျေးရွာ3ရွာမှထိခိုက်ဒဏ်ရာရပြည်သူ10ဦးအား2ဦးလျင်ငွေကျပ်5,000သေဆုံး2ဦးအတွက်ငွေကျပ်3,000ဖြင့်စုစုပေါင်းထောက်ပံ့ငွေကျပ်5,000အားလကောက်ထောက်ပံ့ခဲ့ပါတယ်ဒါအပြင်ချေရွာတရွာရှိချေရွာပြည်သူ့ကာကွယ်ရေးအဖွဲ့မှကြာဆုံးရဲဘော်6ဦးအတွက်တဦးလျင်ငွေကျပ်3,000ထိခိုက်ဒဏ်ရာရရဲဘော်2ဦးအတွက်ငွေကျပ်5,000ဖြင့်စုစုပေါင်းထောက်ပံ့ငွေကျပ်6,000ခွဲလို့အားချေရွာတီတီတို့တွားရောက်ထောက်ပံ့ပေးခဲ့တယ်လို့သိရပါတယ်။အဲဒီနောက်အော်တိုဘားလ10ရက်နေ့မှာရွှေဘုခရိုင်ကုကဲရဲနှင့် drone တရဲအဖွဲ့တို့တာဝန်ထမ်းဆောင်နေသောလူငယ်ရဲဘော်36ဦးတို့အားတဦးလျင်ငွေကျပ်5,000နှုန်းဖြင့်ချင်းမြင့်ငွေကျပ်စုစုပေါင်း18,000အားချင်းမြင့်ပေးအပ်ခဲ့ပါတယ်။ စူဝါထောက်ပံ့ချင်းမြင်ွေများအားမြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့အမျိုးသမီးလူငယ်နှင့်ကလေးသင်ငယ်ရေးရာလုပ်ငန်းများဆောင်ရွက်ရန်ရရှိသောအခွန်ရငွေခွဲတန်းဖြင့်ထောက်ပံ့ချင်းမြင်ခဲ့ခြင်းဖြစ်ကြောင်းသိရပါပါရှင်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံမှာလေကြောင်းတိုက်ခိုက်ခံရမှုပေါင်း 9,000 ကျော် 6,000 နီးပါးအထိဖြစ်ပွားခဲ့တဲ့ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါဦးမယ်အနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံမှာခုနှစ်အထိလေကြောင်းတိုက်ခိုက်ခံရမှုပေါင်း 9,000 ကျော် 6,000 နီးပါးအထိဖြစ်ပွားခဲ့ပါတယ်။စစ်ရေးပြတ်မှတ်မဟုတ်ပဲရဲသားများပေါ်ဥတီတိုက်ခိုက်လာပြီးတစ်ဖက်မှာလည်းလူသားမျိုးနွယ်များကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလုပ်ဖို့မတရားစစ်မှုတွေဥပဒေပြန်ထမ်းပြီးစစ်ရေးတိုက်ခိုက်မှုနီးပြူဟာတွေမှာအသုံးပြုလာပါတယ်။လေကြောင်းအသားချက်များဖြင့်စစ်အုပ်စုကအကြမ်းဖက်နေပြီးဆုံးရှုံးမှုများလာတဲ့နယ်မြေတွေပေါ်မှာပြန်လည်ရယူနိုင်ဖို့ဒီလက်မျိုးစုံနဲ့ကြိုးစားနေတာဖြစ်တယ်လို့အော်တိုဘလာတွင်းမှာသွေးစွငွေဖြတ်တောက်ရေးလှုပ်ရှားမှုကမ်ပိန်းကအသိပေးဆိုပါတယ်။မေလမှဩဂုတ်လ၄လအတွင်းတရက်လျင်စစ်ကောင်စီရဲ့လေကြောင်းအကြမ်းဖက်ခံရမှု9ကြိမ်နီးပါးအထိရှိနေတယ်လို့မြန်လင်းသစ်အန်ဒလတီကာရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဘေကျင်းမြို့မှာရှိတဲ့တရုတ်နိုင်ငံပိုင်လေကြောင်းနဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးလုပ်ငန်းကြီး Aviation Industry Corporation of China AVIC ကုမ္ပဏီမှတိုက်ခိုက်ရေးလေယာဉ်တွေဖြစ်တဲ့ Shenzhou YA JF-70 Thunder KA-Y-12 FDC-2000G နဲ့ J-7 တို့ကိုစစ်အုပ်စုကဝယ်ယူရရှိခဲ့ပြီးလက်ရှိလေကြောင်းတိုက်ခိုက်ရေးအကြမ်းဖက်မှုတွေမှာအများဆုံးအသုံးပြုနေတာဖြစ်ပါတယ်ရှင်။ဗိတ်ဒဝဲခရိုင်မှာဗနိုင်းဆိုင်ရာရုပ်လုပ်ငန်းတင်နန်းနဲ့ဟူကင်းထူးတင်နန်းဆင်မွေကျင်းပတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။ကရင်မျိုးသားအစည်းအရုံး KNU ကောသူလေအုပ်ချုပ်နယ်မြေဗိတ်ဒဝဲခရိုင်မှာကရင်မျိုးသားရဲတပ်ဖွဲ့ကဦးဆောင်ပြီးဗနိုင်းဆိုင်ရာရုပ်လုပ်ငန်းတင်နန်းနဲ့မူကင်းထူးတင်နန်းဆင်မွေးကိုမနေ့ကအောက်တိုဘာလ10ရက်နေ့မှာကျင်းပခဲ့တယ်လို့ KNU ဗဟိုကထုတ်ပြန်ပါတယ်။စက်တင်ဘာ12ရက်နေ့ကနေအောက်တိုဘာလ10ရက်နေ့ထိဖွင့်ခဲ့တဲ့အဆိုပါတင်နန်းကိုဗိတ်တဝဲခရိုင်အတွင်းမှာရှိတဲ့မြို့နယ်5ခုနဲ့ထီမိုဘွားဒေသကကိုယ်စားလှယ်တွေအပါအဝင်စုစုပေါင်း22ဦးတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။တင်နန်းဆင်မွေးခန္ဓာကိုဗိတ်တဝဲခရိုင်အတွင်းမှာရှိတဲ့ခရိုင်တူရဲမူဘရုစောအေနာခရိုင်ရဲမူကြီးဒုတိယဘုံမူကြီးနော်စာမူနာထီမိုပွားဒေသတာဝန်ခံဘရိုစော်ရီထူလူငယ်ဆွမ်းရည်မြင့်တင်တင်နန်းကြောင့်ဆရာဆော်လူပွေတို့နဲ့ခြားဌာနဌာနခွဲတွေကခေါင်းဆောင်တွေတက်ရောက်ချီးမြှင့်ပြီးအားပေးစကားပြောခဲ့တယ်လို့သိရပါတယ်ရှင် To the End Point Campaign မှာဒေါ်မီမီဝင်းပတ်အမျက်တနိုးတံမိုထားထိမ့်သိမ်းခဲ့တဲ့ရွှေဆွဲကျိုးကိုလက်ဆောင်ဖြစ်အထူးစုကန်ဆမ်းမဲဖောက်ပေးသွားမယ်တရင်ကိုလည်းတင်ပြပေးပါဦးမယ် To the End Point Campaign မှာဒေါ်မီမီဝင်းပတ်အမျက်တနိုးတံမိုထားထိမ့်သိမ်းခဲ့တဲ့ရွှေဆွဲကျိုးကိုလက်ဆောင်ဖြစ်အထူးစုကန်ဆမ်းမဲဖောက်ပေးသွားမယ်လို့သိရပါဗျ။ 14B Initiatives for Victory တို့ရဲ့နီးပြူဟာနဲ့ဆက်သွေးဆိုင်ရာထောက်ပံ့ရေးလုပ်ငန်းများအတွက်လိုအပ်နေတဲ့ထောက်ပံ့ငွေများရောက်ရှိနိုင်ဖို့ To the End Point Campaign ကိုလှုပ်ဆောင်လျက်ရှိပါတယ်။ To the End Point Campaign မှာဆီမကြီးဒေါ်မီမီဝင်းပတ်အမျက်တနိုးတံမိုထားထိမ့်သိမ်းခဲ့တဲ့ပိုးပွားပိုင်းလက်ဆင့်ကလာတော့နေ့60ကျော်တက်တန်းရှိတဲ့ရွှေဆွဲကျိုးကိုလက်ဆောင်ဖြစ်အထူးစုကန်ဆမ်းမဲဖောက်ပေးသွားမှာဖြစ်ပြီးတော့လက်မှတ်တစ်စောင်ကိုဒေါ်လာ40နဲ့ညီများတဲ့နိုင်ငံတကာငွေကြေးများနဲ့နိုင်ငံတည်တည်ကဖရီဇာများထံမှတစ်စက်ဝယ်ယူနိုင်ပြီးဆောင်ရည်တစ်ထောင်အထိတက္ကထာရောင်းချပေးသွားမှာလို့သိရပါတယ်ရှင်။ဆိုတော့ပြပြကျော်သိန်းလန်ဒန်ရှုပွဲလက်မှတ်အယောင်ဖွင့်ပြီး24နိုင်မပြည့်ခင်မှာပဲယူရို125နဲ့ယူရို100လက်မှတ်တွေရောင်းကုန်တဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။ဆိုတော့ပြပြကျော်သိန်းရဲ့လန်ဒန်ရှုပွဲလက်မှတ်အယောင်ဖွင့်ပြီး24နိုင်မပြည့်ခင်မှာပဲယူရို125နဲ့ယူရို100လက်မှတ်တွေရောင်းကုန်သွားခဲ့ကြောင်းကိုအောက်တိုဘာ17ရက်မှာဆိုတော့ပြပြကျော်သိန်းရဲ့ဆိုရှယ်မီဒီယာကတဆင့်အသိပေးဆိုပါတယ်ပြပြအင်းလန်ဒန်လက်မှတ်အယောင်ဖွင့်ပြီး24နိုင်မပြည့်ခင်မှာပဲ125နဲ့100တွေကုန်ပါပြီတကယ်တော့လန်ဒန်ဆိုတာရွေးချယ်စရာကမ္ဘာအဆင့်မြင့် entertainment တွေအပြည့်ရှိတဲ့နေရာပါပြပြတို့ထက်သာတဲ့ entertainment တွေကိုအချိန်မရွေးကြည့်နိုင်တဲ့နေရာပါဖြူဖြူပွဲကိုလာကြည့်ဖို့ဆုံးဖြတ်ကြရဲဆိုတာဖြူဖြူကိုမေတ္တာပြဖို့အမိမြေကိုကူညီခြင်းကြလို့ဆိုတာသိရမို့အဲ့ဒီမေတ္တာတွေကိုခံစားရပါတယ်ကျေးဇူးအများကြီးတင်ပါတယ် UK ကမြန်မာတို့ရေလို့ဆိုထားပါတယ်စီရတာစီတင်ဖြစ်တဲ့အတွက်85နဲ့50တန်းတွေကလည်းနေရာကောင်းတွေဖြစ်တယ်လို့ဆိုပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနက်ဖြန်အော်တိုဘားလ12ရက်နေ့တော်မူလေးဝသခံမှန်းချက်တီကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလေပိုင်းတို့မှာတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝါကျုံမော်နယ်တောင်ပိုင်းဒေသတွေမှာလည်းတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်ချီနီကတော့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပြီးကြက်ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်တို့မှာတော့မုတ်တုံလီအားအထင်တင်ရှိနိုင်ပါတယ်။ Equator ရဲ့တောင်ဘက်နဲ့မြောက်ဘက်မှာလေပွေလိုင်းညီနောင်ခေါဘိုဗိုထက်စ်ဟာမြောက်ဘက်ချမ်းမှာလေပြင်းနဲ့ရေဝန်းအဆင်ရှိနေပြီးတောင်မတ်ချမ်းမှာမုန်တိုင်းငယ်အဆင်ရောက်လာနိုင်ပါတယ်။မိုးချင်းတွေကတော့ရခိုင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊ကယင်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်း၊မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကျဲကျဲနဲ့ချင်းပြည်နယ်နဲ့တိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူနယ်တချောင်းနယ်ကန်လွန်ပင်လယ်ပြင်မှာလေဟာတောင်အရှိတောင်ဘက်ကနေတနအီကိုစိတ်မှန်ကနေ15မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ရှိနိုင်ပါတယ်ရှင
်။ Video Energy မှဆက်လက်တန်းလှည့်ပေးနေပါတယ်။ဆက်လက်ပြီးနိုင်ငံအတွင်းမြင်ကန်အနေနဲ့ကမ္ဘာတိုင်ဆုံးမောင်စင်မုတ်ရေးသားထားတဲ့ဆွေမျိုးပေါက်ဖော်ဖြစ်ဖို့ဆိုရင်ဆိုတဲ့အကြောင်းအရာလေးကိုတော့လွတ်လပ်နှွေးဦးကဖတ်ကြားပေးမှာပဲဖြစ်ပါတယ်ရှင်
။ဆွေမျိုးပေါက်ဖော်ဖြစ်ဖို့ဆိုရင်စစ်တပ်သက်ဆိုးရှိတာဟာတရုတ်ကြောက်ပါပဲ။တူတာ UN မှာဗီတိုတော့မကာကွယ်ခဲ့။ထောက်ပံ့ကူညီတာတွေမလုပ်ခဲ့။စစ်အုပ်စုနဲ့စီမံကိန်းတွေမလုပ်ခဲ့ဘူးဆိုရင်ဒီစစ်အုပ်စုအာဏာလုတာတွေရပ်သွားတာကြာပါပြီ။ဆရာကြီးတင်မိုးဖွဲ့တယ်လို့စစ်အာမကောင်းလို့ချစ်ကားတော်မမောင်းနိုင်တာကြာရောပေါ့။အခုတခါအာနာလူမှုမှာလဲလက်နက်တွေတိုက်လေရင်တွေလေရင်စီတွေနီးပညာတွေမပန့်ဘိုးခဲ့ဘူးဆိုရင်ငုတ်ပြောက်တော့မဲ့ချိန်ရောက်ပါပြီ။မြန်မာပြည်လဲစစ်တပ်ကပေးတဲ့ဘေးဒုက္ခဆိုးတွေခံစားနေစရာမရှိတော့တယ်လို့တရုတ်နဲ့လဲဆွေမျိုးပေါက်ဖော်ဖြစ်နေကြရောပေါ့။ပါလို့ဒီလိုမျိုးတရုတ်ကစစ်အုပ်စုဘက်သားလုံလုံဖြစ်လာတယ်လဲဆို။တချိန်ကတရုတ်ဟာဗမာပြည်ကွန်မြူနစ်ပါတီကိုပန့်ဘိုးပြီးနေဝင်းစမ်းယူစစ်အစိုးရဆိုပြီးပီကင်းရေဒီယိုကနေတစ်ချိန်လုံးငါကင်တုတ်ခဲ့တာပါကွန်မြူနစ်တွေကစစ်အုပ်စုကိုဖြုတ်မချနိုင်ခဲ့ရုံမကသူတို့ပါကစင့်ကလျားပြေးရတဲ့ဘဝရောက်သွားအများစုကတရုတ်ပြည်မှာခေါင်းချလိုက်ရပါတော့တယ်အဲ့ဒီကတည်းကစစ်အုပ်စုကိုဖြုတ်ချနိုင်သူမရှိတော့ဘူးလို့တွက်လိုက်ပုံပါပဲအဲ့ဒီနောက်တော့တရုတ်ဟာစစ်အုပ်စုနဲ့လက်တွဲပေါ်ဖြစ်လာပါတယ်ဒီလိုနဲ့88အရေးခင်ဖြစ်ပြီးပြည်သူကစစ်အုပ်စုရဲ့တပါတီအာဏာရှင်ကိုဖြုတ်ချတဲ့အကြီးတော်ပုံကြီးဖြစ်လာတော့စစ်တပ်ကအာဏာပြန်သိမ်းတယ်90မှာရွေးကောက်ပွဲလုပ်ပေးမယ်ပြောပြီးသိမ်းတာပါရွေးကောက်ပွဲမှာသူတို့ရဲ့ဖြုတ်ချကံမဆလာပါတီတစ်ဖြစ်လဲတဆညာပါတီမနိုင်တော့ NLD ကိုအာဏာမလွှဲပဲအုပ်ချုပ်လာလိုက်တာ2010အထိဆိုပါတော့အဲ့ဒီကာလတစ်လျှောက်လုံးတရုတ်ရဲ့ထောက်ကန်အားနဲ့အာဏာမြဲလာတဲ့စစ်အုပ်စုဒဏ်ကိုတပြည်လုံးကော့နေအောင်ခံရပါတယ်90ရွေးကောက်ပွဲမှာ NLD မဲအပြတ်သားနိုင်တော့ပထမဆုံး congratulation လာလောက်တာတရုတ်တန်ယုံပါပဲအာနာမလွဲမှန်းလဲတိတ်သွားရောစေအုပ်စုနဲ့အလုံးစုံပေါင်းဖက်လိုက်ပြီးသူ့ရဲ့ခပတ်လန်းစီမံကိန်းကြီးအတွက်မြန်မာပြည်ကိုကပိုက်တဲထဲ့ဖို့လှုပ်တော့တာပါပဲအဲ့ဒီကလေးကမြန်မာပြည်မှာစေအုပ်စုအာနာမြဲရမယ်လို့မဟာပြူဟာချခဲ့တာအခုတိတ်ရှိချင်းရဲ့ပြောစကားထွက်လာတော့ဒီနေ့ရှင်းရှင်းလင်းလင်းမြင်ရပြီပေါ့လေစေအုပ်စုတွေအယတ္တအစိုးရဖြစ်အသွင်ပြောင်းခဲ့ပေမဲ့အယတ္တအစိုးရဖြစ်လာတော့အယတ်ပက်တောင်းဆိုလှုပ်ရှားမှုတွေကိုမလွန်ဆန်နိုင်ပဲမြစ်စုံစီမံကိန်းရွှေ့ဆိုင်ခံရတာလက်ပံအရေးခင်းဖြစ်လာပြီးဒေါ်စုဦးဆောင်တဲ့ကော်မရှင်နဲ့ကြီးနီစီမံကိန်းတွေစာချုပ်ပြင်ချုပ်ခံရတာဒေါ်စုတက်လာတော့စီမံကိန်းတွေစာချုပ်ပြင်ချုပ်ခံရတာရပ်ဆိုင်တာတွေရှိလာတော့စေအုပ်စုနဲ့မှသာသူစိတ်ကြိုက်လှုပ်လို့ရမယ်လို့သဘောထားပြီးအခုလှုပ်နေတဲ့လူထုတော်လှန်ရေးတံပိုးကိုပါဥပိ္ပခာပြုတ်လာတော့တာပါပဲစေအုပ်စုကလည်းတရုတ်ကိုကြောက်ရပါတယ်လို့ပြောပြီးကြောက်စရာကောင်းမှန်တိတိနဲ့သူတို့စစ်ကောင်းဆောင်ကြီးဥနေဝင်းရဲ့တရုတ်အပေါ်သဘောထားကိုတော့ဆန့်ကျင်ပြီးသူတို့ကိုချိုးအတွက်တိုင်းပြည်ကိုတရုတ်လက်ထိုးအပ်လိုက်ကြပါတယ်တကယ်ကတရုတ်အနေနဲ့ရေရှည်မှာလူတို့အစိုးရတွေနဲ့မှန်မှန်ကန်ကန်မြင့်မြတ်တက်တာနီလန်တကြလှုပ်ချင်းကသာဟန်ကြမယ်ဆိုတာကိုတတိချက်သင်ပါတယ်ဒီလောက်ရုပ်ကန်းတဲ့စေယောစုကိုအခုတခါတော်လန်တာဟာဘယ်တော့ကတော်လန်ခဲ့တာနဲ့မှမတူပါဘူးစေယောစုမပြုတ်မချင်းရပ်တန့်တော်မှာမဟုတ်ဘူးဆိုတာကိုတိတိချာချာသိဖို့လိုပါတယ်လက်နဲ့ခဲရန်ရိတ်ခါဖြတ်တောက်ပြီးတီအားပေးတဲ့နီးနဲ့နောက်ဆုတ်အောင်လှုပ်လို့မရပါဘူးရွေးကောက်ပွဲကိုယ်တိုင်လှုပ်ပေးတော့ကလည်းကိုယ့်လူမနိုင်တော့နိုင်တဲ့သူကိုအာဏာမလွှဲခဲ့တယ်လို့အယတ္တအစိုးရဖြစ်လာလို့သူတို့ဘာသာလှုပ်တဲ့ရွေးကောက်ပွဲမှာစေအုပ်စုကြံ့ဖို့ပါတီရှုံးတော့လေအာဏာဖြတ်လုထားတဲ့စေအုပ်စုကလုပ်မဲ့ရွေးကောက်ပွဲဆိုတာလက်ခံယုံကြည်ဖို့ထားရွေးကောက်ပွဲဆိုတဲ့ဝေါ်ဟာရရွေးကောက်ပွဲလှုပ်ချင်းဆိုတဲ့ဖြစ်စဉ်တစ်ခုလုံးနဲ့ဘယ်နေရာမှမမထိုက်တန်တဲ့သူတွေသာဖြစ်လို့အဖက်လို့စဉ်းစားစရာကိုမရှိတာပါအဲ့ဒါကိုအရေးတယူလှုပ်ပြီးနိုင်ငံရေးထွက်ပေါက်ဖြစ်မယ်လို့သဘောထားတာကတော့အနဲ့ထွင်းရမယ်ဟာကနေပစိန်နဲ့ပေါက်ရမယ်အဆင့်ရောက်လာဖို့ပဲရှိပါတော့တယ်ရှိသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပ
ါဒီကနေ့ညထုံးလင်းမှုအစီအစဉ်ရဲ့နောက်ဆုံးအစီအစဉ်နေနဲ့တော်လင်းရေးတေဂီတာအစီအစဉ်ကိုထုံးလွှင့်ပေးပါမယ်ရှင် တရော်ဖို့ဆန်ရေးတာပြီးတောင်ရင်တခုမှအဖွဲ့သားများတည်ဆူထားတဲ့လက်နက်တွေချလို့မြေပေးထားတဲ့တည်တဲ့ချင်းလေးကိုထုံးလွှင့်ပေးသွားပါမယ်ရှင်
ဒီလိုနာမှုပြီးရှိထွက်ခဲ့ပါတနတ်တဲ့ကြီးများလဲထုံထားတရားများသာမှုသာအနိုင်ရမှာအလံပြူကိုစိုက်ထွက်ခဲ့ပါဒီတစ်ချိန်ဟာ now so clean in your dress တချောင်းနေလေရေရေလာလာအရင်လုံးဝပြူပါစေထာထာand you will talk to like ba di na di na i get on a thing we follow di du ye yin we follow la ama you that so la do ye mo si la mi ama you ya chang yo ni di du ye
ရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်တယ်လို့ website YouTube Telegram Facebook အစရှိတဲ့အခြားသော internet platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounggမြန်မာကိုဝင်ရောက် subscribe လုပ်ထားပြီးတော်လိုင်းရွတ်ထပ်ဖို့ဝင်ငွေများကိုတဖက်တလန်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။ အရေးတော်ပုံအောင်ရမည်